Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဇန်နဝါရီ25ရက်တနင်္လာနေ့ညနေ6:00ခွဲကနေ9:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ79နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီကနေ့ညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးတော့မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါဒီညနေသတင်းတွေကိုတော့ကိုအောင်နဲ့အတူကြီးညာပေးပါမယ်ဆီးရီးယားနိုင်ငံဆိုင်ရာညီငယ်ရေးဆွေးနွေးပွဲတွေစတင်နိုင်မဲ့နေ့ရက်အချိန်ရှင်းရှင်းလင်းလင်းဖြစ်အောင်လာမယ့်နေ့ရက်အတွင်းပြည်သက်ကြိုးပမ်းနိုင်မှုမျှော်လင့်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောဆိုလိုက်ပါတယ်တခါတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တို့ဒီနေ့နေပြည်တော်မှာတွေ့ဆုံခဲ့ကြတယ်ဆိုရနဲ့အရှရီဒါကနိုင်ငံတချို့မှာတော့ဒီနှစ်ဆောင်းရာသီနှင်းတွေနဲ့ရေခဲမိုးတွေနောက်လေအေးတွေတိုက်ခတ်ပြီးတော့အေးအေးလွန်ခဲ့တဲ့တံကိုစူးစူးဝါးဝါးခန်းစားနေရပါတယ်ဒီလိုမျိုးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုပြောပြပေးပါမယ်ရှာဖောင်ရင
်ကောင်းပါပြီရှင်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအဆန်းစုကြည်တို့တွေ့ဆုံခဲ့ကြတာနဲ့ပတ်သက်ပြီးကြားကြမှာကတော့
ကာကွယ်ရေးနဲ့ဒေါအဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးရတဲ့အကျိုးရှိတဲ့တွေ့ဆုံဆွေးနွေးမှုတစ်ခုလို့ပဲကျွန်တော်မြင်တယ်ကောင်းမွန်တဲ့အကျိုးရတဲ့ဒီပေါ်ထွက်လာလိမ့်မယ်လို့ကျွန်တော်ပြောနေတယ်
88မြို့ဆက်ပွင့်လင်းလူဖွဲ့စည်းကကိုမြရေးပြောသွားတာပါပြည်စုံကနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒါအပြင်မြန်မာနိုင်ငံရဲ့ရွေးကောက်ပွဲလွန်ကာလပေါ်ဂျာမနီနိုင်ငံရဲ့အမြင့်တဘောရာနဲ့အမျိုးသားပညာရေးဥပဒေပြင်ဆင်နိုင်ရေးအတွက်ကန့်ကွက်သဘင်ကမောက်ခဲ့ကြလို့ဖန်စီထိမ့်သိမ့်ခဲ့ရတဲ့အကြောင်းသားတွေထောင်တွင်းစေဝါကူတတ်မှုအကြတဲ့နဲ့ရင်ဆိုင်နေရတဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်တဲ့တဲ့တွေကိုမက်ကင်ဖြူထွေးနဲ့ကိုအောင်တို့ကကြီးညာပေးပါအောင်ရှင်
ဆီးရီးယားနိုင်ငံဆိုင်ရာညီငယ်ရေးဆွေးနွေးပွဲတွေစတင်နိုင်မဲ့နေ့ရက်အချိန်ရှင်းရှင်းလင်းလင်းဖြစ်အောင်လာမယ့်နေ့ရက်အတွင်းပြည်သက်ကြိုးပမ်းနိုင်ဖို့မျှော်လင့်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဒီကနေ့ပြောဆိုလိုက်ပါတယ်။ဆီးရီးယားဆူရနဲ့အတိုက်ခံအဖွဲ့တွေရဲ့စစ်ဆင်ညှိနှိုင်းမှုတွေကိုဒီကနေ့တနင်္လာနေ့ဆူဆလန်နိုင်ငံဂျနီဗာမြို့မှာစတင်နိုင်ဖို့ကုလသမဂ္ဂကလိုလားခဲ့ပေမဲ့လို့ဒီဆွေးနွေးပွဲကိုဘယ်သူတွေဖိတ်ကြားမလဲဆိုတဲ့အပေါ်မှာသဘောထားကွဲလွဲမှုတွေကြောင့်ကျင်းပမဲ့အချိန်နှောင့်နှေးနေတာပါ။ဆွေးနွေးပွဲနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတီဖန်ဒီမစ်စတူရာကဒီကနေ့နောက်ပိုင်းမှာထုတ်ပြန်ဖို့ရှိပါတယ်။အမေရိကန်နိုင်ငံသားရင်းဝင်ကြီးဂျွန်ကယ်ရီကတော့ပထမနေ့မှာအစည်းအဝေးပြတ်သွားတာထက်စရင်ရက်အနည်းငယ်အချိန်ယူဆောင်ပြီးဆွေးနွေးမှုလုပ်ငန်းစဉ်တွေကိုစနစ်တကျချမှတ်စီစဉ်ဆောင်ရွက်တာကပိုပြီးတော့ကောင်းမွန်လိမ့်မယ်လို့သူ့ရဲ့လာဝနိုင်ငံခီးစဉ်အတွင်းမှာပြောကြားသွားပါတယ်။အမေရိကန်အစိုးရအနေနဲ့လည်းဒီဆီးရီးယားအတိုက်ခံအဖွဲ့တွေကိုနိုင်ငံရေးစစ်ရေးနဲ့ငွေကြေးအရအထောက်အကူတွေလက်ရှိအတိုင်းဆက်လက်ပံ့ပိုးပေးသွားမှာဖြစ်တယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်။သမ္မတဘက်ရှာအယ်အာဆက်ရဲ့အခက်ကဏ္ဍအပါအဝင်တိုင်းပြည်ရဲ့အနာဂတ်ကိုတော့ဆီးရီးယားပြည်သူတွေကပဲဆုံးဖြတ်ကြရမှာဖြစ်တယ်လို့လည်းဝန်ကြီးကယ်ရီကပြောဆိုသွားပါတယ်ရှင်
။ပြင်သစ်နိုင်ငံကကောင်းဖြတ်မှုဆီးရီးယားနဲ့အီရန်နိုင်ငံကအကျဉ်းသားတွေကိုကွပ်မျက်မှုမှာပါဝင်တဲ့အကြမ်းဖက်သမား9ဦးပါဝင်တဲ့ဗီဒီယိုကို IS အစိုးရအဖွဲ့ကထုတ်ပြန်လိုက်ပါတယ်ဒီဗီဒီယိုထဲမှာနိုဝင်ဘာလရုံးကတိုက်ခိုက်မှုကိုလည်းပြသထားပြီးဒီအကြမ်းဖက်သမားတွေဟာပြင်သစ်ကိုဒူးထောက်အောင်လုပ်ခဲ့တဲ့ရဲရင်သူချင်းတွေဆိုပြီးတော့တင်စားထားပါတယ်အဲ့ဒီတိုက်ခိုက်မှုနဲ့လုံခြုံရေးရဲတွေရဲ့စီးနင်းမှုတွေအတွင်းဒီ၉ဦးလုံးတေဆုံးသွားပါတယ်ဘယ်လ်ဂျီယံနဲ့ပြင်သစ်နိုင်ငံကအများစုပါဝင်တဲ့အစိုးရတွေဟာဘုံးတွေတနက်တွေတုံးပြီးပြင်သစ်နိုင်ငံကနေရာအချို့ကိုတိုက်ခိုက်ခဲ့တာကြောင့်လူ130လောက်တေဆုံးကုန်ပါတယ်ဒါပြင်ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ပုံလဲဗီဒီယိုမှာပါဝင်ပြီးသူတို့ရဲ့အယူဝါဒအပေါ်မြုံကြည့်သူတွေသူတို့ဒါချက်နဲ့တည်ဆုံရမယ်ဆိုပြီးတော့သတိပေးပြောဆိုရတယ် IS တွေကိုချိန်မုံနေတဲ့အမေရိကန်ဥဆောင်တဲ့ညွန်မအဖွဲ့မှာဗြိတိန်ပါဝင်ပြီးအီရန်နိုင်ငံကစစ်ဆင်ရေးတွေမှာအဓိကလှုပ်ဆောင်နေတာပါဒါပေမဲ့လည်းလွန်ခဲ့တဲ့လကစလို့ဆီးရီးယားနိုင်ငံကလေကြောင်းစစ်ဆင်ရေးတွေမှာဗြိတိန်ပါဝင်လာပါတယ်ခင်ဗျာ
ဒီကနေ့တနင်္လာနေ့ဟာအရှေ့လယ်ပိုင်းဒေသတော်ဝန်လူလူအုံကြွမှုတွေစက်တိုက်ဖြစ်ပေါ်လာအောင်အစပြုပေးခဲ့တဲ့လှုပ်ရှားမှုဖြစ်တဲ့အီဂျစ်အန်နာရှင်ဟာဟိုစနီမူဘာရက်ကိုဖျောက်ချခဲ့တဲ့လူလူဆန္ဒပြပွဲတွေ၅နှစ်ပြည့်တဲ့နှစ်ပတ်လည်နေ့ပါသတင်းသုံးပတ်နီးပါးကြာလူလူဆန္ဒပြပွဲတွေကိုမစ္စတာမူဘာရက်ကလုံခြုံရေးတပ်အင်အားသုံးပြီးအထူးသဖြင့်ဒီမြို့တော်ကိုင်ရိုမှာအကြမ်းဖက်ချိန်မုံတာတွေလုပ်ခဲ့ပေမဲ့လို့နောက်ဆုံးမှာတော့မစ္စတာမူဘာရက်နှစ်30ကြာအာဏာယူထားရာကနေဆင်းပေးခဲ့ရတာပါ2011ခုနှစ်လူလူဒေါ်လာရေးဟာအီဂျစ်နိုင်ငံတစ်ကိုထူထောင်တဲ့လှုပ်ရှားမှုဖြစ်တယ်လို့လက်ရှိအီဂျစ်သမ္မတအဗ်ဒယ်ဖာတာ LCC ကမနေ့ကတနင်္ဂနွေနေ့မှာဂုဏ်ပြုပြောကြားသွားပါတယ်။ကုတ်အူးရဲ့အကျိုးစီးပွားအတွက်ဒီဒေါ်လာရေးကြီးကိုအသုံးချနေကြသူတွေရှိတယ်လို့လည်းမစ္စတာ CC ကပြောပါတယ်။ဒါကတော့ဒီမူဘာရက်ကိုအာဏာကနေဖယ်ရှားပြီးခဲ့တဲ့နောက်ပိုင်းအစိုးရသက်ဖွဲ့စည်းဖို့အတွက်ကျင်းပတဲ့ရွေးကောက်ပွဲတွေမှာအနိုင်ရခဲ့တဲ့လက်ရှိအီဂျစ်နိုင်ငံမှာမတရားအသိဉာဏ်ခံထားရတဲ့မွတ်စလင်ညီအစ်ကိုများအဖွဲ့ကိုရည်ညွှန်းပြောဆိုသွားတာပါ။မွတ်စလင်ညီကိုအဖွဲ့အစိုးရဖွဲ့ပြီးတနေ့အကြာဒီအဖွဲ့ဝင်တအူဖြစ်တဲ့သမရဟောင်းမိုဟာမက်မော်စီကိုအာဏာကနေဖယ်ရှားခဲ့တဲ့2013ခုနှစ်လူလူလှုပ်ရှားမှုတွေကိုမစ္စတာ CC ကဦးဆောင်ခဲ့တာပါ။အဲ့နောက်ဖွဲ့စည်းပုံတည်ရေးဆွဲရမှာဦးဆောင်ပါဝင်ခဲ့တယ်လို့နောက်ပိုင်းရွေးကောက်ပွဲတစ်တွေကနေတဆင့်မစ္စတာ CC သမရဖြစ်လာခဲ့တာပါရှင်။
VOA American အတန်းညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီနေ့လာနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ညနေပါတယ်။တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမဲအောင်လိုင်းနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်တို့ဒီကနေ့နေပြည်တော်ဘရင်အောင်အေးရိတ်သားအေကမ်းမဆောင်မှာတွေ့ဆုံဆွေးနွေးတယ်လို့တမရကာကွယ်ရေးဦးစီးချုပ်ရဲ့ Facebook စာမျက်နှာမှာဓာတ်ပုံတွေနဲ့ဖော်ပြထားပါတယ်။ဒီကနေ့မိုးလန့်2နာရီကနေ4နာရီထိ2နာရီကြာတွေ့ဆုံဆွေးနွေးကြတဲ့သတင်းကိုညနေ4နာရီခွဲကျော်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ Facebook မှာဖော်ပြထားတာပါရွေးကောက်ပွဲလွန်ကာလအကူအပြောင်းနဲ့တည်ငြိမ်အေဂျင်ရေးကိစ္စရပ်တွေလွတ်တော်နဲ့ပတ်သက်တဲ့ကိစ္စရပ်တွေအစိုးရတစ်ဖွဲ့စည်းရေးဆိုင်ရာတွေတနိုင်ငံလုံးအပြစ်ခတ်ရဆေးရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးပြီးနောက်ပိုင်းထာဝရငြိမ်းချမ်းရေးရဖို့ဆက်ပြီးဆောင်ရွက်ရမယ့်ကိစ္စတွေကိုဆွေးနွေးကြတယ်လို့ဖော်ပြထားပါတယ်ဒီဆွေးနွေးပွဲကိုတက်မရော်ကာကွယ်ရေးဦးစီးချုပ်နဲ့ဒုတိယတက်မရော်ကာကွယ်ရေးဦးစီးချုပ်ကာကွယ်ရေးဦးစီးချုပ်ကြီးဒုတိယဗိုလ်ချုပ်မှူးကြီးဆိုဝင်းကာကွယ်ရေးဦးစီးချုပ်ယုံကြည်ကဒုတိယဗိုလ်ချုပ်ကြီးကျော်ဆွေဒုတိယဗိုလ်ချုပ်ကြီးမြတ်ထွန်းဦးနဲ့ဒုတိယဗိုလ်ချုပ်ကြီးရဲအောင်တို့တက်ရောက်ကြပြီးဒေါန်ဆန်းစုကြည်နဲ့အတူဦးဝင်းထိန်ဦးဝင်းမြင့်ဦးစော်မြင့်မောင်နဲ့ဒေါက်တာတင်မျိုးဝင်းတို့တက်ရောက်ပါတယ်2015နိုဝင်ဘာလရွေးကောက်ပွဲမှာ NLD ပါတီပြက်ပြက်သားသားအနိုင်ရပြီးချိန်ကလေးကစလို့ဒေါန်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့ရဲ့တွေ့ဆုံမှုဟာဒါဒုတိယအကြိမ်ဖြစ်ပါတယ်2015ခုနှစ်ဒီဇင်ဘာလနေ့ရက်နေ့ကပထမအကြိမ်တွေ့ဆုံခဲ့တာပါအခုဒီချိန်ကတော့သူတို့နှစ်ဦးအပြင်နှစ်ဖက်တာဝန်ရှိသူ၄ဦးစီပါဝင်ပြီးတွေ့ဆုံခဲ့ကြတာပါဒီတွေ့ဆုံပွဲနဲ့ပတ်သက်ပြီး NLD ဘက်ကတော့သဘောထားထုတ်ပြန်တာမျိုးကိုမတွေ့ရသေးပါဘူးခင်ဗျာ
မဲခေါင်မြို့ဝန်အောက်ပိုင်းဒေသမှာကြုံတွေ့နေရတဲ့ငတ်မုတ်ခေါင်ပါမှုမပောက်ခွဲသေးတဲ့ဖောက်ခွဲရေးပစ္စည်းတွေနဲ့ဤပညာဆိုင်ရာအခက်အခဲတွေကိုကင်တွယ်ဖြေရှင်းနေရတဲ့လာအိုနိုင်ငံကိုအမေရိကန်ပြည်ထောင်စုကအကူအညီတွေတွန်းပြပေးသွားဖို့ရှိနေပါတယ်အမေရိကန်အစိုးရရဲ့ဒေသရင်းဥဆောင်ချိုးပတ်မှုတွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကလာအိုနိုင်ငံမြို့တော်ဗီယန်ချင်းကိုဒီနေ့ရောက်ရှိလာတဲ့သူ့ရဲ့ခီးစဉ်အထွေမှာရှင်းလင်းသွားတယ်လို့ဆီးရီးယားအရေးငြိမ်းချမ်းရေးဆွေးနွေးမှုတွေအပါအဝင်အရှဒေသပြင်ပမှာရင်ဆိုင်နေရတဲ့အကြက်တဲစိန်ခေါ်မှုတွေကိုလည်းထည့်သွင်းပြောကြားသွားပါတယ်လာအိုဝန်ကြီးချုပ်တုံဆင်းသမာဗွန်နဲ့နိုင်ငံခြားရေးဝန်ကြီးသုံလုံစီဆိုလစ်အပါအဝင်လာအိုအစိုးရအရာရှိတွေနဲ့တွေ့ဆုံပြီးတဲ့နောက်သတင်းတောက်တွေနဲ့တွေ့တဲ့အချိန်မှာပြောသွားတာပါရှိလာတဲ့ကယ်လီဖိုးနီးယားပြည်နယ်မှာအမေရိကန်သမ္မတဘရက်အိုဘားမားကိုရိုင်းဒီအင်ရှင်အဖြစ်နဲ့လက်ခံကျင်းပမဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့အထူးထိပ်သီးဆွေးနွေးပွဲမတိုင်ခင်ဝန်ကြီးကယ်ရီအခုလိုဒေသရင်းကိုလာရောက်ပြီးတော့တွေ့ဆုံဆွေးနွေးမှုတွေလုပ်နေတာပါလာအိုနိုင်ငံမှာခလီးငယ်တွေရဲ့ဖွံ့ဖြိုးမှုနှုန်းကိုရပ်တန့်စေတဲ့ငတ်မုတ်ခေါင်းပါမှုကိုတိုက်ဖျက်ဖို့လာအိုနိုင်ငံတဝန်းကစာတင်ကြောင်းတွေမှာအစားအသောက်ထောက်ပံ့ပေးဖို့အတွက်ဒေါ်လာ6တန်းကူညီမဲ့အစီအစဉ်စတင်လှုပ်ဆောင်နေတယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်တချိန်တုန်းကလာအိုမှာအမေရိကန်စစ်လေယာဉ်တွေချဲချခဲ့တဲ့ဘုံတွေကမပေါက်ကွဲသေးတဲ့ဘုံတွေကိစ္စအပါအဝင်ဗီယက်နမ်စစ်ပွဲနဲ့ဆက်ဆက်နေတဲ့ကိစ္စရပ်တွေကိုကင်တွယ်နိုင်အောင်လာအိုဝန်ကြီးချုပ်ကကူညီဆောင်ရွက်ပေးနေတဲ့အတွက်ကျေးဇူးတင်တယ်လို့လည်းဝန်ကြီးကယ်ရီကပြောကြားသွားပါတယ်။ဗီယက်နမ်စစ်ပွဲအတွင်းမှာချဲချခဲ့တဲ့ဘုံတွေထဲမှာခန့်မှန်းခြေ30ရာခိုင်နှုန်းလောက်ကမပေါက်ကွဲဘဲနဲ့ကျန်နေပြီးတော့နောက်ပိုင်းဒီလိုဘုံတွေပေါက်ကွဲမှုကြောင့်လူတွေထောင်ပေါင်းများစွာသေဆုံးခဲ့ရတာဖြစ်ပါတယ်ရှင်။
လောနိုင်ငံကဘုံပေါက်ကွဲမှုအတွင်းတရုတ်နိုင်ငံသား2ဦးသေဆုံးပြီး2ဦးဒဏ်ရာရသွားတယ်လို့တရုတ်နိုင်ငံပိုင်းသတင်းဌာနဆင်ဝါကပြောပါတယ်။တနေ့ဦးနေ့ကလူသူအယောက်ပေါက်နေတဲ့ဆေဆွန်ဘုံဒေသတွင်မော်တော်ကားနဲ့ခီးသွားနေစဉ်မှာအခုလိုဘုံပေါက်ကွဲခဲ့တာဖြစ်ပြီးအဲ့ဒီ3ယောက်ထဲကတယောက်ဟာတရုတ်မိုင်းကုမ္ပဏီတစ်ခုကဝန်ထမ်းဖြစ်ပါတယ်။ VN ဆိုင်ရာတရုတ်တန်ရုံအရာရှိတွေကဆေးရုံပေါ်ကဒဏ်ရာရသူကိုတောက်ရောက်ကြည့်ရှုပြီးဒီပေါက်ကွဲမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုအများဆုံးလုပ်ဖို့တောင်းဆိုလိုက်ပါတယ်။အခုနှစ်ပိုင်းတွင်အတွင်းတရုတ်နိုင်ငံဟာလောနိုင်ငံရဲ့အဓိကကျတဲ့တန်တမာရေးဆိုင်ရာမဟာမိတ်နိုင်ငံဖြစ်လာပြီးဒီလောနိုင်ငံရဲ့ပေါ်ချွေဝါတဲ့သဘာဝတည်ရန်ဇာတထုတ်ယူမှုလုပ်ငန်းတွေမှာငွေအမြောက်များရင်းနှီးစိုက်ထုတ်လာပါတယ်တရုတ်သမ္မတရှီဂျင်းပင်ရဲ့အထူးတန်တမာဟာလောနိုင်ငံကိုဒီအပတ်အတွင်းသွားရောက်ဖို့ရှိတယ်လို့ဆင်ဝါသတင်းဌာနကပြောပါတယ်အာရှသုံးနိုင်ငံခီးစဉ်ဖြစ်လောနိုင်ငံကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီရောက်ရှိနေခြင်းမှာအခုလိုပောက်ကွဲမှုဖြစ်ပွားခဲ့တာပါခင်ဗျာ
မလေးရှားနိုင်ငံရဲ့အကြံဖတ်ဝါဒစန့်ကျင်ရေးဥပဒေသစ်ဟာသူ့အဆို IS သွေးကြွအဖွဲ့ရဲ့တကယ့်ချင်းချောက်မှုတွေကိုတိုက်ဖြတ်နိုင်ဖို့အတွက်လိုအပ်တဲ့လက်နက်တစ်ခုဖြစ်တယ်လို့ဝန်ကြီးချုပ်နာဂျစ်ရာဇက်ကပြောဆိုလိုက်ပါတယ်။ကွာလာလမ်ပူမြို့တော်မှာနှစ်ရက်တာကျင်းပနေတဲ့အကြံဖတ်အစွန်းရမှုများဆိုင်ရာနိုင်ငံတကာညီလာခံအစဒီနေ့တနင်္လာနေ့မှာမစ္စတာနာဂျစ်ကဒီမလေးရှားနိုင်ငံရဲ့အကြံဖတ်ဝါဒစန့်ကျင်ရေးဥပဒေသစ်နဲ့ပတ်သက်ပြီးတော့ကာကွယ်ပြောဆိုသွားတာပါ။လူ့ခွင့်ရတက်ကြွလှုပ်ရှားသူတွေကတော့ဒီဥပဒေသစ်ဟာတန်တရားရှိသူတွေကိုတရားစွဲဆိုစရာမလိုပဲရဲတပ်ဖွဲ့ကဖမ်းဆီးခွင့်ပြုထားတဲ့နှစ်ပေါင်းများစွာကျင့်သုံးလာခဲ့တဲ့ဥပဒေတစ်ခုကိုတွင်တွင်ကျယ်ကျယ်ပြန်ပြီးအသုံးပြုလာတာဖြစ်တယ်လို့ဆိုပြီးတော့ပြည်တွင်းဝေဖန်နေကြပါတယ်။ပြည်သူလူထုရဲ့လွတ်လပ်ခွင့်တွေကိုဆက်လက်ထိန်းသိမ်းထားဖို့လိုအပ်တဲ့စူရာနားလည်ပေမဲ့ IS လို့အစိုးရအစံဖက်အဖွဲ့တွေစီမှာတော့လူလူလွတ်လပ်ခွင့်ဆိုတာမရှိဘူးလို့ဝန်ကြီးချုပ်နာဂျစ်ကထောက်ပြပြောဆိုပါရယ်တိုင်းပြည်ရဲ့လုံခြုံရေးကိုအာမခံပေးနိုင်တာကသာပြည်သူလူထုရဲ့လွတ်လပ်ခွင့်တွေကိုတကယ်တမ်းကာကွယ်ဆောက်ရှောက်တာဖြစ်တယ်လို့ဝန်ကြီးချုပ်နာဂျစ်ရာဇက်ကပြောဆိုသွားတာပါဒီတော့တွေးမှာပဲဒီမလေးရှားနိုင်ငံမှာအကြမ်းဖက်တိုက်ခိုက်ဖို့ကြံစီရဲဆိုတဲ့ဆွဆွဲချက်နဲ့အစိုးရဝါဒကင်ဆွဲသူ9ဦးကိုတနင်္ဂနွေနေ့မှာမလေးရှားအနာဘဏ်တွေကဖမ်းဆီးလိုက်ပါတယ်။အသက်26နှစ်ကနေ50အရွယ်ကြားရှိတဲ့ဖမ်းဆီးခံထားရသူအမျိုးသားအမျိုးသမီးတွေစီမှာ IS အစိုးရအဖွဲ့ဝါဒဖြန့်ထားတာတွေရှိနေတာကိုတွေ့ရတယ်လို့တော်ဝင်မလေးရှားတပ်ဖွဲ့ဒီအကြမ်းဖက်မှုတံပြန်နေနေအဖွဲ့ခွဲရဲ့အကြီးအကဲကဒီကနေ့ပြောပါတယ်ရှင်။
အာရှဒေသရင်းနိုင်ငံချို့မှာနှင်းတွေရေခဲမိုးတွေရေခဲတမျှအေးလာတဲ့လေအေးတွေတိုက်ခတ်နေတာကြောင့်အေးလွန်ခဲ့လာပြီးဘန်ကောက်မြို့တော်မှာဆိုရင်လည်းတနင်္ဂနွေနေ့နောက်ပိုင်းက16ဒီဂရီဆယ်စီယပ်အထိကျဆင်းသွားခဲ့ပါတယ်။ပူပြင်းတဲ့ရာသီဥတုနဲ့အသားကျနေသူဘန်ကောက်မြို့သူမြို့သားတွေအတွက်တော့ဒါဟာအလွန်အေးတာကြောင့်နှွေးထွေးတဲ့အဝတ်အထည်တွေကိုဝစ်ဆင်နေကြပါတယ်။အစင်လာမဟုတ်ပဲအခုလိုအပူချိန်ကျဆင်းတာကြောင့်ဗီယက်နမ်နိုင်ငံမှာလည်းလယ်သမားတွေဟာစိုက်ခင်းတွေနဲ့တိရစ္ဆာန်တွေတည်ဆုံမှုမရှိအောင်ကြိုးစားနေကြပါတယ်။နှစ်ပေါင်း40အတွင်းအေးဆုံးဆောင်းရာသီကိုကြုံတွေ့ရတာဖြစ်ပြီးတရုတ်နိုင်ငံနဲ့ထိစပ်နေတဲ့ဒေသတွေမှာတော့4ဒီဂရီဆယ်စီယပ်အထိကျဆင်းသွားပါတယ်။ဒီလွန်ခဲ့တဲ့သတင်းပတ်ကုန်မှာ44နှစ်အတွင်း4ဒီဂရီဆယ်စီယပ်အထိအပူချိန်ကျဆင်းခဲ့ပါတယ်။ဒါထိုင်ဝမ်မှာအေးဆုံးလည်းဖြစ်ပါတယ်ခင်ဗျာ
။ထိတ်တန့်ရောက်တဲ့တင်းတွေကိုမခင်ပြထွင်းတဲ့ကိုအောင်တို့ကြီးညာပေးကြတာပါအခုဆက်လက်ပြီးတော့သတင်းဆောင်မတွေနဲ့ဆက်သွယ်မြင်းမြန်ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အခုရင်ဦးဆုံးနေတဲ့ရွေးကောက်ပွဲနိုင်ရမြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့တွေ့ဆုံခဲ့ကြတဲ့အကြောင်းကိုတင်ပြပေးပါမယ်မြန်မာနိုင်ငံရေးမှာရေးကြီးခန္ဓာတစ်ခုကပါဝင်တဲ့တမတော်အကြီးအကဲနဲ့အတိုက်ခံပါတီတို့ကြားအာဏာအလွဲပြောင်းကာလတွေ့ဆုံမှုတွေဟာနိုင်ငံရဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးအတွက်အထူးရေးကြီးတယ်လို့နိုင်ငံရေးအကဲခတ်တွေကပြောဆိုလိုက်ပါတယ်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမြအောင်လှိုင်နဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်တို့ဒီနေ့နေပြည်တော်မှာတွေ့ဆုံပြီးမြန်မာနိုင်ငံမှာရွေးကောက်ပွဲလွန်ကာလအာဏာလွှဲပြောင်းမှုအဆင်ပြေချောမွေ့စေရေးနဲ့ငြိမ်းချမ်းရေးရရှိရေးရှစ်လုပ်ငန်းစဉ်တွေကိစ္စရအများအပြားကိုဆွေးနွေးခဲ့ကြပါတယ်အသေးစိတ်ကိုဆက်သွယ်မြင်းမြန်းထားတဲ့မဆုမွန်ကတင်ပြပေးပါမယ်ရှင်
ဟုတ်ပါတယ်တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်တို့ဒီကနေ့တနင်္လာနေ့ဇန်နဝါရီလ25ရက်နေ့မွန်းလွဲ2နာရီကနေ4နာရီအထိ2နာရီကြာနေပြည်တော်ကဗရင်တော်ရိတ်သားဧကမ်းမဆောင်မှာတွေ့ဆုံခဲ့ကြပါတယ်ဒါဟာရွေးကောက်ပွဲအလွန်ကာလမှာဒုတိယအကြိမ်မြောက်တွေ့ဆုံမှုလည်းဖြစ်ပါတယ်ဒီကနေ့တွေ့ဆုံမှုမှာတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်ဒုတိယတက်မတော်ကာကွယ်ဦးစီးချုပ်ကာကွယ်ဦးစီးချုပ်ကြီးဒုတိယဗိုလ်ချုပ်မှုကြီးဆိုဝင်ကာကွယ်ဦးစီးချုပ်ယုံကြည်ကဒုတိယဗိုလ်ချုပ်ကြီးကျော်ဆွေဒုတိယဗိုလ်ချုပ်ကြီးများထွန်းဦးနဲ့ဒုတိယဗိုလ်ချုပ်ကြီးရဲအောင်တို့တက်ရောက်ခဲ့ကြပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့အဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်နဲ့အတူ NLD ဗဟိုလုံးမှုဆောင်အဖွဲ့ဝင်တွေဖြစ်တဲ့ဦးဝင်းထိန်ဦးဝင်းမြင့်ဦးဇော်မြင့်မောင်နဲ့ဒေါက်တာတင်မျိုးဝင်းတို့တက်ရောက်ခဲ့ကြတာပါ။တက်မတော်အကြီးအကဲနဲ့အနိုင်ရပါတီဥက္ကဋ္ဌတွေ့ဆုံကြတဲ့အချိန်ရွေးကောက်ပွဲလွန်ကာလအကူပြောင်းကာလအတွင်းတည်ငြိမ်အေးချမ်းရေးနောက်လွှတ်တော်သစ်ခေါ်ယူရေးနောက်တက်လာမယ့်အစိုးရသစ်ဖွဲ့စည်းရေးအပါအဝင်အစိုးရသစ်နဲ့ဆက်လက်ဆောင်ရွက်မဲ့ကိစ္စတွေကိုအဓိကထားဆွေးနွေးခဲ့ကြတယ်လို့တက်မတော်ကာကွယ်ဦးစီးချုပ်ဘက်ကသတင်းထုတ်ပြန်ထားတာပါအခုလိုမျိုးနိုင်ငံရဲ့အရေးကြီးအခန်းကဏ္ဍမှာပါတဲ့တက်မတော်ရဲ့အကြီးအကဲကာကွယ်ဦးစီးချုပ်နဲ့ရွေးကောက်ပွဲအနိုင်ရပါတီအတိုက်ခံပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်တို့တွေ့ဆုံမှုအပေါ်မှာအကျိုးရှိတဲ့ကောင်းမွန်တဲ့အကျိုးရလဒ်တွေဖော်ဆောင်နိုင်မယ်လို့နိုင်ငံရဲ့အကဲခတ်တွေကရှုမြင်ပါတယ်အသွင်ကူးပြောင်းရေးကာလစစ်ဘက်ရက်ဖက်ဆက်ဆံရေးကောင်းမွန်အောင် NLD ဘက်ကအစွမ်းကုန်ကြိုးပမ်းလှုပ်ဆောင်နေတယ်လို့ယူဆကြောင်း88မျိုးဆက်ចောင်းသားခေါင်းဆောင်ကိုမြအေးကအခုလိုသုံးသပ်ပါတယ
်ကာကျုံနဲ့ဒေါ်ဆန်းစုကြည်နဲ့ပြည်သူဆွေးနွေးရတော့အကျိုးရှိတဲ့ပြည်သူဆွေးနွေးမှုတစ်ခုလို့ပဲကျွန်တော်မြင်တယ်ကောင်းမွန်တဲ့အကျိုးရတဲ့ဒီပေါ်ထွက်လာလိမ့်မယ်လို့ကျွန်တော်ပြောနေတယ်ဒါတွေ့ရမယ့်အခြေအနေပါကြာတကယ်တော့ပြောမယ်ဆိုလို့ရှိရင်လက်ရှိမြန်မာပြည်မှာဩဇာအာဏာအကြီးဆုံးဖွဲ့စည်းရတတ်မလို့ပဲလေနောက်တစ်ချက်ကဒါ2008ဖွဲ့စည်းအုပ်ချုပ်ပုံခြေလှမ်းဥပဒေရလဲစစ်တပ်ကအရေးပါတဲ့ခံစားနာမှာရှိနေတယ်ဗျာ2008ဖွဲ့စည်းအုပ်ချုပ်ပုံခြေလှမ်းဥပဒေအောက်မှာကျင်းပတဲ့ဒီကော့ပွဲကိုအောင်းနိုင်တာဖြစ်တယ်ဒါကိုသိထားပြီးတော့လုပ်မယ်လို့ထင်တယ်လေဆိုတော့ကျွန်တော်ကစစ်တပ်ရက်သက်ဆက်ဆံရေးကောင်းမှုလုပ်တယ်လို့ကျွန်တော်တော့မြင်တယ်ဟိုအန်တီဒေါ်ဆာစုကြည်နေတဲ့စစ်တပ်ရက်သက်ကောင်းမှုအောင်ဆက်ဆံရေးကောင်းမှုအောင်တည်ဆောက်နိုင်မယ်လို့ကျွန်တော်ပြောလင့်တယ
်နိုင်ငံရေးစစ်ရေးနဲ့အုပ်ချုပ်ရေးအခန်းကဏ္ဍတွေမှာအရေးပါတဲ့နေရာမှာရှိနေတဲ့တက်မတော်နဲ့အနိုင်ရပါတီတို့အကြားအသွင်ကူးပြောင်းရေးကာလအုပ်ချုပ်ရေးအာဏာအလွှဲအပြောင်းချော့ချော့မွေ့မွေ့ဖြစ်အောင်လို့အခုလိုမျိုးနှစ်ဖက်တွေ့ဆုံမှုတွေလှုပ်ဆောင်နေတာဖြစ်တယ်လို့လည်းမြမအရေးလေးလာသူတွေကသုံးသပ်ပါတယ်အခုလိုမျိုးဇက်တိုက်တွေ့ဆုံမှုတွေနဲ့တက်မတော်ဘက်ကသတင်းထုတ်ပြန်ချက်တွေကိုကြည့်မယ်ဆိုရင်အသွင်ကူးပြောင်းရေးအတွက်ကောင်းမွန်တဲ့လက္ခဏာလို့ရှုမြင်ရကြောင်းသတင်းစာဆရာဦးစီသူအောင်မြင့်ကလည်းသုံးသပ်ပါတယ်
တွေ့ကြရဆိုတော့ဒါကတော့အတော်ကောင်းတယ်ဒါဖြစ်လို့ဆိုတော့ရ
လာမယ့်အချိန်အခင်းချင်းကနိုင်ငံအုပ်ချုပ်ရေးမှာရောနောက်လွတ်တော်ထဲမှာရောအားလုံးကိုကြည့်လိုက်ရင်ဒေါက်တာစုကြည်ဦးဆောင်တဲ့ NLD နဲ့နောက်ဝင်းဝူကြီးမဲအောင်လိုက်ဦးဆောင်တဲ့တပ်မတော်ကဒီခုကနေပြီးတော့မှတန်းပြီးကိစ္စတွေအားလုံးကိုလုပ်သွားရမှာအထူးကူပြောင်းရေးကိုလည်းချက်ချင်းမှုမှုဖြစ်အောင်အားလုံးကိုသူတို့တိုင်ပြီးတော့လုပ်နေတယ်လို့ထင်ပါတယ်ဒါတော်တော်ကိုကောင်းတဲ့ကိစ္စပါ
အခုလိုတွေ့ဆုံမှုမှာတနိုင်ငံလုံးအတိုင်းဒါနဲ့အပြစ်ခတ်ရစဲရေးစာချုပ် NCA လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းနိုင်ငံတွင်းငြိမ်းချမ်းရေးရရှိရေးအစိုးရအသစ်နဲ့လက်တွဲဆောင်ရွက်ဖို့ကိစ္စတွေဆွေးနွေးခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဘက်ကပြောပါတယ်အနိုင်ရပါတီဘက်ကလည်းပြည်တွင်းငြိမ်းချမ်းရေးရအောင်လို့အဓိကထားလှုပ်ဆောင်မယ်လို့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာပြောဆိုထားတာကြောင့်တိုင်းရင်းသားလက်နက်ကိုင်တွေနဲ့တပ်မတော်အကြားပြေလည်အောင်လို့အခုတက်မဲ့အစိုးရအသစ်အနေနဲ့ဂျားဝင်ညှိနှိုင်းပြီးတော့စစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်မယ်လို့မြန်မာဒီမိုကရေစီရေးလိုလားသူတွေကမျှော်လင့်နေကြတာပါ88မျိုးဆက်ចောင်းသားခေါင်းဆောင်ကိုမြအေးကတော့အခုလိုသုံးသပ်ပါတယ်
။တိုင်းနာလက်နက်ကန်အဖွဲ့ကြီးနဲ့ဒီဘက်ကစစ်တပ်နဲ့ကြားမှာပြည်ပခကြီးတာ။နောက်တစ်ခုကနိုင်ငံရေးဒီလက်အရာဖြည့်ရှင်းမယ်ဆိုတဲ့အခါမှာတိုင်းနာဒီလိုချင်တဲ့ Federal တီတောင်စုကိုဘယ်လောက်ထိတိစောက်နိုင်မလဲမတိစောက်နိုင်ဘူးလေဆိုတာကိုစူးစမ်းအားထုတ်ရမယ်လို့ကျွန်တော်မြင်တယ်။အဲ့တော့အဲ့ဒီပုံမှာ Federal နဲ့ပတ်သက်ပြီးတက်မလို့စစ်တပ်ဘက်ကလည်းဘယ်လောက်ထိလိုက်ရောလာနိုင်မလဲဆိုတဲ့ဟာကိုတော့ပါ။အဲ့တော့အစိုးရအနေနဲ့တော့ဒိုင်ဖို့ကြားကနေပြီးတော့မှတက်မလို့နဲ့ကိုနဲ့လည်းဆက်ဆိုင်ကောင်းအောင်တိစောက်မှာဖြစ်တယ်လို့တိုင်းနာလက်နက်ကိုင်ဖွဲ့စည်းရေးနဲ့လည်းဆက်ဆိုင်ကောင်းအောင်တိစောက်ပြီးတော့မှဖက်ဒရယ်ဒီမိုကရက်တစ်ပြည်တော်စုကိုဘယ်လောက်ထိတိစောက်နိုင်မလဲဆိုတဲ့ဟာပဲငြင်းငြင်းရဲ့အဖြေလို့ကျွန်တော်ယူဆတယ
်အခုတွေ့ဆုံမှုနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဘက်ကလည်း NLD ဥက္ကဋ္ဌရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာသတင်းဖော်ပြထားပါတယ်။ပြီးခဲ့တဲ့2015ရွေးကောက်ပွဲအပြီးမှာလည်း2015ခုနှစ်ဒီဇင်ဘာလ2ရက်နေ့မှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်တို့နေပြည်တော်မှာပထမဆုံးအကြိမ်တွေ့ဆုံခဲ့ကြပြီးအစိုးရသက်အာဏာလွှဲပြောင်းရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်
။မဆူမတင်ပြခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲအလွန်ပေါ်ဂျာမနီနိုင်ငံရဲ့အမြင်သဘောထားတွေကိုတင်ပြပေးပါမယ်။မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ဂျာမနီနိုင်ငံကအပြုသဘောဖြစ်နဲ့ရှုမြင်သလိုအသွင်ကူးပြောင်းရေးကာလဟာထင်ထားတာထက်ပိုပြီးကြာမြင့်တက်ပြီးမယ်ဖြစ်မြအောင်လှုပ်ဆောင်ရမှာဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာဂျာမန်သံအမတ်ကပြောပါရယ်။မြန်မာနိုင်ငံရဲ့အခြေအနေကိုဂျာမနီနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလတုန်းကနဲ့နှိုင်းယှဉ်ပြီးတော့မြန်မာနိုင်ငံဆိုင်ရာဂျာမန်သံအမတ် Christian Louis Weber Lochka VOA ရန်ကုန်ရုံးခွဲတာဝန်ခံ Talking Soul နဲ့တွေ့ဆုံမေးမြန်းရမှာပြောဆိုသွားတာပါ။အပြည့်အစုံကိုနားဆင်နိုင်ပါပြီရှင်။
မင်္ဂလာပါ
First of all I would like to know
မြန်မာနိုင်ငံရဲ့ရွေးကောက်ပွဲလွန်ကာလအပေါ်မှာဂျာမနီနိုင်ငံရဲ့အမြင်သုံးသပ်ချက်နဲ့ညွှန်မှန်းချက်တွေကိုသိပါရစေရှင
် Well we have a bit of experience ourselves we had a German unification 25 years ago so we know that transition periods are usually longer than expected
လုံငန်းနဲ့25နှစ်လောက်ကကျွန်တော်တို့ဂျာမနီနိုင်ငံမှာပြန်လည်ပေါင်းစည်းတွေလုပ်ခဲ့ကြတဲ့အကြောင်းပြုပြင်ပြောင်းလဲရေးနဲ့ပတ်သက်လို့အတွေ့အကြုံတွေရှိပါတယ်။ပြုပြင်ပြောင်းလဲရေးဟာထင်ထားတာထက်လည်းပိုပြီးတော့ကြာတတ်ပေမဲ့လည်းဖြစ်မြောက်အောင်လုပ်ကြရမှာပါ။ကျွန်တော်တို့ကအပြုသဘောရှုမြင်ပါတယ်။ရွေးကောက်ပွဲဖြစ်မြောက်အောင်ကျင်းပခဲ့တဲ့သမရအပါအဝင်အစိုးရအဖွဲ့ကိုလည်းချီးကျူးရမှာပါ။ဒေသတွင်းမှာရောနိုင်ငံတကာမှာပါပြဿနာတွေနဲ့ရင်ဆိုင်နေရတာကြောင့်ဒီလိုပြုပြင်ပြောင်းလဲရေးကာလမှာငြင်းငြင်းချမ်းချမ်းနဲ့ရွေးကောက်ပွဲကျင်းပနိုင်တာဟာအောင်မြင်မှုတစ်ခုလို့ပြောရမှာပါ။ကမ္ဘာနဲ့မှာဖြစ်ပွားနေတဲ့စစ်ပွဲတွေ၊အကြမ်းဖက်မှုတွေကြောင့်ဒီအောင်မြင်မှုဟာတိတ်ပြီးတော့အတိမတ်ပြုမခံရသလိုဖြစ်နေပါလေ။ကျွန်တော်တို့အနေနဲ့တော့ရွေးကောက်ပွဲဖြစ်မြောက်အောင်ကျင်းပပေးတဲ့အတွက်မြမအစိုးရကိုဆက်လက်ပြီးတော့ကူညီထောက်ပံ့ပေးသွားမှာပါ။
Now the incoming government is going to face the challenges.
အခုအစ်တက်လာမယ့်ဒီ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အစိုးရအသည့်အနေနဲ့စိန်ခေါ်မှုတွေအများကြီးနဲ့ရင်ဆိုင်ရမယ်ဆိုတာအများသိကြပါဗျာ။ဒီလိုစိန်ခေါ်မှုတွေကိုဂျာမနီနိုင်ငံနှစ်နိုင်ငံပြန်လည်ပေါင်းစည်းရေးတုန်းကလည်းဒီလိုစိန်ခေါ်မှုတွေအများကြီးနဲ့ရင်ဆိုင်ခဲ့ရမှာပါဒီတော့ဒီဂျာမနီနိုင်ငံရဲ့အတွေ့အကြုံနဲ့ပတ်သက်ပြီးတော့အခုအစ်တက်လာမယ့်အစိုးရအသင်းအနေနဲ့ဒီမြမငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဘယ်လိုဆက်ပြီးတော့လုပ်သွားရင်ကောင်းမလဲလို့အကြံပေးချင်ပါလေရှင
် I think it will go gradually but you have to use lots of capacities who are thereBuild up in the old administration, also on the civil servants and expert level, you can't do without this.
No man ain't chini riga de phi bi ne do dat la ma ba. Da ba me o chou yi bai ne so ya wen nan rui pa wen, pinya shin a sin ma ba, a yi chin pi mi tu rui lo wa ba le. Jano ru jamni nai ngan ani ne kun yi nan da mya kun yi chin ba le. Upa ma byo wa yin, lwet daw ne ya sa lo ma a tit wen yaw la me, ko sa le daw daw mya mya ha, pa rama u song a chin lwet daw ma.တာဝန်ထမ်းဆောင်ကြရမှာပါနိုင်ငံရေးအတွက်ကြောင့်လည်းနည်းနေတယ်ဒါကြောင့်အမတ်တွေအပါအဝင်အုပ်ချုပ်ရေးပိုင်းမှာတာဝန်ထမ်းဆောင်ကြမဲ့သူတွေအတွက် အရေးချင်းမြင့်တင်တဲ့သင်တန်းတွေပို့ချပေးဖို့အတွက်ကျွန်တော်တို့ကမ်းလှမ်းထားပါတယ်။သုတေသနပြုလုပ်တာတွေအုပ်ချုပ်ရေးနဲ့နည်းပညာပိုင်းဆိုင်ရာတွေမှာအကူအညီတွေပေးလိုပါတယ်။နောက်ပြီးတော့ Federal စနစ်နဲ့ပတ်သက်ပြီးဆွေးနွေးမှုတွေလည်းရှိနေပါတယ်။နမူနာအနေနဲ့အမေရိကန်ပြည်ထောင်စုဂျာမနီနဲ့မလေးရှားနိုင်ငံတို့ရဲ့ဖက်ဒရယ်စနစ်တွေဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့ဒါတွေကိုကူးယူပြီးတော့ကျင့်သုံးလို့တော့မရပါဘူး။ကိုယ်နိုင်ငံနဲ့တင့်တော်မဲ့အပိုင်းတွေကိုရွေးချယ်ပြီးတော့ကျင့်သုံးရမှာပါ။ဂျာမနီနိုင်ငံအနေနဲ့အတက်နိုင်ဆုံးကူညီသွားမှာပါ။မြန်မာနိုင်ငံအတွက်အသင့်တော်ဆုံးဖြစ်မဲ့ဖက်ဒရယ်စနစ်ကိုကိုယ်တိုင်ရွေးချယ်သွားရပါလိမ့်မယ်
။ကျေးဇူးအများကြီးတင်ပါတယ်
။ Thank you ma'am.
မြန်မာနိုင်ငံဆိုင်ရာဂျမတ်တန်အမတ်ကို VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်ဆိုဝင်းကတွေ့ဆုံမြင်မြင်ခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့အမျိုးသားပညာရေးဥပဒေပြင်ဆင်နိုင်ရေးအတွက်ကန့်ကွက်တဲ့ပိတ်မောက်ခဲ့ကြလို့ဖန်စီထိသိမ်းခံထားတဲ့ចောင်းသားတွေထောင်တွင်းစေဝါကုသမှုအခက်အခဲနဲ့ရင်ဆိုင်နေရတဲ့အကြောင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံအနေနဲ့တရားဥပဒေစိုးမိုးရေးနဲ့ဒီမိုကရေစီလမ်းကြောင်းကိုတကယ်သွားနေတယ်ဆိုရင်ចောင်းသားတွေကိုလုံလောက်တဲ့ကျန်းမာရေးစောင့်ရှောက်မှုပေးဖို့လိုအပ်တယ်လို့မြန်မာဒီမိုကရေစီရေးလှုပ်ရှားသူတွေကပြောပါရယ်။အမျိုးသားပညာရေးဥပဒေကိုပြင်ဆင်နိုင်ရေးကန့်ကွက်တဲ့ပိတ်မောက်ခဲ့လို့ဖန်စီထိမ့်သိမ်းခံထားရတဲ့သူတို့တွေထက်က90ရာခိုင်နှုန်းဟာအကြမ်းဖက်ဖြိုခွင်းမှုမှာရိုက်နေခံရပြီးအဲ့ထဲကမှ84ရံငယ်နှုန်းဟာစေကုသမှုခံယူခွင့်မရကြဘူးလို့ဒီကနေ့ထုတ်ပြန်တဲ့စစ်တမ်းကောက်ယူမှုတစ်ခုမှာဖော်ပြထားပါတယ်။အသေးစိတ်ကိုတော့ VOA သတင်းတောက်မမမြင့်ခိုင်ကတင်ပြပေးပါမယ်ရှင်
။အမျိုးသားပညာရေးဥပဒေကိုပြင်ဆင်ပေးဖို့မန္တလေးကနေရန်ကုန်အထိချီတက်တပိတ်မောက်ခဲ့ကြတဲ့ကျောင်းသားရီနဲ့ဝင်းရံပြည်သူ53ဦး၊တာယာဝရီအကျဉ်းထောင်မှာဖမ်းဆီးထိန်းသိမ်းခံရပြီးတရားရင်ဆိုင်နေရတာဆဲလာရှိပါပြီ။ကျောင်းသားတပိတ်မှာပါဝင်ခဲ့ပြီးဖမ်းဆီးထိန်းသိမ်းခံထားရသူတွေအနေနဲ့လုံလောက်တဲ့ကျန်းမာရေးစောင့်ရှောက်မှုမရကြဘဲအခြေအနေအင်မတန်ဆိုးမှသာစေကူတော့မှုခံယူခွင့်ရတဲ့အခြေအနေဖြစ်နေတယ်လို့ဘာကသများအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူကိုအောင်နေပိုင်ကဒီကနေ့ဇန်နဝါရီ25ရက်နေ့ရန်ကုန်မြို့မှာပြုလုပ်တဲ့လက်ဗရန်အကြမ်းဖက်ဖြိုခွင်းမှုမှာပါဝင်သူတွေရဲ့စေကူတော့ခွင့်အကျက်တဲစစ်တမ်းနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ
်။အကြမ်းဖက်ဖြိုခွင်းတဲ့အချိန်မှာတရားရဂိုင်းလုံးမှာအကြောင်းသားတွေရဲ့80ရာဂိုင်းလုံးကရိုက်နဲ့ဖြုတ်ခွင်းတဲ့အချိန်မှာအားလုံးကရိုက်နဲ့ခံခဲ့ရတယ်ဆိုတာကိုလည်းကျွန်တော်တို့တွေ့ခဲ့ရတယ်။နောက်တစ်ခုကတော့ဒီရိုက်နဲ့ခံရတဲ့80ရာဂိုင်းလုံးမှာဟိုမှာဒီဘောနော်အဲ့80ရာဂိုင်းလုံးထဲမှာဒီရိုက်နဲ့ခံရတဲ့80ရာဂိုင်းလုံးမှာ84ရာဂိုင်းလုံးကစိတ်ကူးသွားမှမရဘူးဆိုတာကိုလည်းကျွန်တော်တို့တွေ့ရတယ်။နောက်ဒီအဲ့ဒီမှာပုံရင်းကြီးတာကစိတ်ကူးသွားမှမရတဲ့အပြင်ကိုသူတို့ကဒီထောင်ချပြီးတော့မှပေါ့နော်စေကူသောင်းကလည်းမရခဲ့ဘူးထောင်ကျတဲ့နောက်ဆက်တွဲမှာသူတို့ကကျန်းမာရေးပို့ပြီးတော့ဆိုးရွားလာတာကိုကျွန်တော်တွေ့ရတယ
်ပြီးခဲ့တဲ့နှစ်နိုဝင်ဘာမှာဆရာဝန်ကိုယ်တိုင်တရားရုံးကိုလာရောက်ပြီးကျန်းမာရေးစစ်ဆေးမှုပြုလုပ်ခဲ့ပြီးနောက်ပိုင်းចောင်းသားរីနဲ့ဝင်းရံပြည်သူ22ဦးကျန်းမာရေးအခြေအနေဆိုးရွားမှုကြောင့်ရန်ကုန်ပြည်သူစေယုံကြီးမှာအတွင်းလူနာအဖြစ်ကုသမှုခံယူခဲ့ရပြီးအဲ့ဒီမတိုင်ခင်ကာလအထိကျန်းမာရေးစစ်ဆေးခွင့်မရခဲ့ပါဘူးဖမ်းဆီးထိန်းသိမ်းခံထားရတဲ့အမျိုးသားပညာရေးတပိတ်မောင်ចောင်းသားរីနဲ့ဝင်းရံပြည်သူအများစုခံစားနေရတဲ့ရောဂါတွေဟာအကျန်းဖက်ဖြိုခွင်းခံရချိန်မှာရိုက်နှက်ခံရမှုကြောင့်ဖြစ်တာများတယ်လို့ကျန်းမာရေးစစ်ဆေးမှုပြုလုပ်ပေးခဲ့သူတွေကပြောပါတယ်။လက်ရှိဖမ်းဆီးခံကြောင်းသားတွေနဲ့ဝန်းရံပြည်သူတွေရဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်လို့ဒေါက်တာတက်မင်းကအခုလိုပြောပါတယ်
။80ရာခိုင်နှုန်းကျော်ဟာထောင်ထဲရောက်မှဖြစ်တဲ့ရောဂါတွေပါ။ကျန်တာကတော့အပြင်ကနေပါတဲ့ရောဂါတွေဖြစ်ပါတယ်။အဲ့တော့ဖြစ်တဲ့ရောဂါတွေအားလုံးကိုကျွန်တော်ကြည့်မယ်ဆိုရင်နံပါတ်၁ကအကျန်းဖက်ရိုက်နှက်မှုကြောင့်ဖြစ်တာပါ။အကျန်းဖက်ရိုက်နှက်မှုကြောင့်ပထမဆုံးဖြစ်တာ head injury ဒီခေါင်းကြီးရိုက်ခံရပါတယ်။ကောင်းရိုက်ခံရတဲ့အတွက်ကြောင့်သူတို့ဒီဆက်ပြရတဲ့ခေါင်းရည်ရမ်းကိုက်ပါတယ်ပတိုင်ကိုကာတယ်နဲ့မူးတာလေး profile vomiting ဇက်တိုက်အန်နေတာလေး bladderization ပေါ့နော်မျိုးလုံးအမုံမုံအမြင်မုံွားတာဖြစ်လာပါတယ
်တပိတ်စစ်ကြောင်းမှာပါဝင်ခဲ့လို့တာယာဝတီအကျဉ်းထောင်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ဘာကတာများအဖွဲ့ချုပ်ကကိုမင်းသွေးသိရဲ့မိခင်ဒေါခင်ခင်ယူကတော့အမှုရင်ဆိုင်နေရတာကြာရှည်လာတာနဲ့ပတ်သက်လို့စိုးရိမ်နေလို့ဆိုပါတယ်မိခင်တယောက်အနေနဲ့သားဖြစ်သူရဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်လို့စိုးရိမ်မှုကိုဒေါခင်ခင်ယူကအခုလိုပြောပြပါတယ
်။အခုကလည်းအရန်ဟိုရှည်နေပြီပေါ့နော်။အခုမှသူတို့အစိုးသူတို့ဘက်ကတည်ရလို့ဘက်ကတက်တရားတယောက်ပဲဟိုဆဲလာကြော်တဲ့အပိုင်းချာမှာတယောက်ပဲဟိုစစ်လို့ပြီးသေးတယ်ဆိုတော့ကျမတို့ကဘယ်တော့မှဒီအမှုကြီးကပြီးဆုံးမှာလဲနော်။အဲအဲ့တော့ဒီသူတို့ကျမ်းမာရေးတွေရှေ့ရောက်ပြီးတော့အဲ့ဒီစိုးရွားသွားမှာလေအရမ်းပဲစိုးရိမ်ပါလေမိဘတွေအားလုံးကစိုးရိမ်ကြပါ
မြန်မာနိုင်ငံအနေနဲ့တရားဥပဒေစိုးမိုးရေးနဲ့ဒီမိုကရေစီလမ်းကြောင်းကိုတကယ်သွားနေတယ်ဆိုရင်ဒီအမှုကိုအမြန်ဖြေရှင်းပေးဖို့လိုပြီးစေကူတာခွင့်တောင်းဆိုမှုတွေကိုလည်းမဖြစ်မနေပေးဖို့လိုတယ်လို့လက်ဗရန်ကျောင်းသားရေးမှာပါဝင်ကူညီဆောင်ရွက်ပေးတဲ့အဖွဲ့တွေကထောက်ပြကြပါတယ် ဒီကိစ္စနဲ့ပတ်သက်လို့ Justice Trust အဖွဲ့ကဒါရိုက်တာဒေါ်ယီမွန်ထွန်းကအခုလိုပြောပြပါတယ
်။ကျမတို့အနေနဲ့မြင်တာကဒီလိုမျိုးစိတ်ကူးတာခွင့်တောင်းဆိုတဲ့လူတွေကိုပေးဖို့ပေးရမယ်။ဒီအမှုကြီးရှိတာကိုလည်းတစ်ခုခုဖြေရှင်းရမယ်လို့မြင်နေရှင်။ဘာလို့လဲဆိုတော့ဒီအမှုနဲ့ဒီဖမ်းကျောင်းသားတွေကိုလက်ပန်းမှာဖမ်းတဲ့ဟာတစ်ခုဒီကြည့်လိုက်ရင်ဒီအခုဆက်သွားနေတဲ့ခွန်ရုံးကြီးမှာပေါ့နော်မြန်မာနိုင်ငံရဲ့ခွန်ရုံးစနစ်တစ်ခုပျက်စီးနေတာပဲခေါ့မြန်မာနိုင်ငံရဲ့ခွန်ရုံးစနစ်မှာရှိတဲ့ပြဿနာတွေကိုထင်းထင်းရှားရှားကြီးမြင်ရတယ်ရှင်။
ဒီမိုကရေစီပညာရေးပင်မတဲ့ပိတ်စကြောင်းလက်ဗရန်မြို့မှာအကြမ်းဖက်ဖြိုခွင်းခံရပြီးဖမ်းဆီးထိန်းသိမ်းခံထားရတဲ့ကျောင်းသားတွေနဲ့ဝင်းရံပြည်သူတွေရဲ့စေကူတောက်ခွင့်အကျက်သေးစစ်တမ်းနဲ့ပတ်သက်ပြီးဘာကသာများအဖွဲ့ချုပ် Justice Trust နဲ့လက်ဗရန်အကြမ်းဖက်မှုတရားမျှတရေးကော်မတီတို့ပူးပေါင်းပြီးသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။ဖမ်းဆီးထိန်းသိမ်းခံထားရတဲ့ကျောင်းသားတွေနဲ့ဝင်းရံပြည်သူတွေမတရားဆွဆွဲခံထားရတဲ့ပုံမှန်တွေကိုအ мян ဆုံးရုပ်သိမ်းပေးပြီးအစိုးရအနေနဲ့ချွင်းချက်မရှိပြန်လွတ်ပေးဖို့တောင်းဆိုလိုက်ပါတယ်ရှင်
။မမမြင့်ခိုင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံမှာနိုင်ငံရေးနဲ့လူ့ခွင့်ရေးခြေနေတွေတိုးတက်မှုမရှိလို့ဆိုပြီးစစ်အစိုးရတွေလက်ထက်ကဆလို့ချမှတ်ထားတဲ့အမေရိကန်ကပိတ်ဆို့ရေးယူတာတွေတဖြည်းဖြည်းလျှော့ပေးလာပြီးမြင့်မတ်ထားတန်ခတ်မှုတချို့ကြံ့နေတော့မှာပဲလူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်တဲ့လိုရက်တွေအာဏာပိုင်တွေနဲ့ပေါင်းပြီးစီးပွားဖြစ်ကြတဲ့သူတွေပေါ်ပြစ်မှတ်ထားတဲ့တန်ခတ်မှုတွေကိုဆက်ပြီးထားတင်ပါသလားပြန်လည်တင်မြတ်ရေးရှေ့ရှုပြီးတန်ခတ်တာတွေကိုဖယ်ရှားပေးတင်သလားဆိုတာအခုလာမယ့်အင်္ဂါညတရားလည်လံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးလို့တဲ့သောရရှင်တွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ဒီတိုင်းကနေတိုက်ရိုက်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လေကိုဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရပါတယ်။ VOA ဖုန်းနံပါတ်က1239238555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
အင်္ဂါနေ့ညဒါရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရယ် VOA ကဒါရိုက်လေးလိုင်းဆွေးနွေးခန်းကိုအင်္ဂါနဲ့စနေနေ့ညတွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါရယ်ရှင်အခုတော့သတင်းချင်းချုပ်တွေကိုမှတ်ခင်ပြူထွေးကကြေညာပေးမှာဖြစ်ပါရယ
်စီးပွားနိုင်ငံဆိုင်ရာညီညွတ်ရေးဆွေးနွေးပွဲတွေစတင်နိုင်တဲ့နေ့ရက်အချိန်ရှင်းရှင်းလင်းလင်းဖြစ်အောင်လာမယ့်နေ့ရက်အတွင်းမှာအပြည့်အစုံကြိုးပမ်းနိုင်ဖို့မျှော်လင့်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဒီကနေ့ပြောဆိုလိုက်ပါတယ်။စီးပွားအစိုးရနဲ့အတိုက်ခံအဖွဲ့ရဲ့စစ်ဆင်ညှိနှိုင်းဆွေးနွေးမှုတွေကိုဒီကနေ့တနင်္လာနေ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာစတင်နိုင်ဖို့ကုလသမဂ္ဂကလှူလာခဲ့ပေမဲ့လို့ဒီဆွေးနွေးပွဲကိုဘယ်သူတွေကိုဖိတ်ကြားမလဲဆိုတဲ့အပေါ်မှာသဘောထားကွဲလွဲမှုတွေကြောင့်ကျင်းပမဲ့အချိန်နှောင့်နှေးနေတာပါ။ဆွေးနွေးပွဲနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုစီးပွားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကူစလေကနေပြီးတော့ဒီကနေ့နောက်ပိုင်းမှာထုတ်ပြန်ဖို့ရှိပါတယ်ရှင်။ပြည်ထောင်နိုင်ငံပါရီမြို့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့နောက်စီးပွားနဲ့ယူရက်ကအကျဉ်းသားတွေကိုကောင်းပြတ်တာကွက်မြတ်တာတွေမှာပါဝင်တဲ့အကြမ်းဖက်သမား၉ဦးပါဝင်တဲ့ဗီဒီယိုကို IS အစွန်ရောက်အဖွဲ့ကထုတ်ပြန်လိုက်ပါတယ်။ဒီဗီဒီယိုထဲမှာတော့ဒီနိုဝင်ဘာလအတွင်းကတိုက်ခိုက်မှုတွေကိုလည်းပြသထားပြီးတော့ဒီအကြမ်းဖက်သမားတွေဟာပြင်သစ်ကိုဒုထောက်အောင်လုပ်ခဲ့တဲ့ရဲရင်သူချင်းသေးတွေဆိုပြီးတော့တင်စားထားပါတယ်။အဲ့ဒီတိုက်ခတ်မှုနဲ့လုံခြုံရေးရဲတွေရဲ့စီးနင်းမှုတွေအတွင်းမှာတော့ဒီလူ၉ဦးစလုံးသေဆုံးသွားတာပါ။ဘယ်လ်ဂျီယံနဲ့ပြည်ထောင်နိုင်ငံကအများစုပါဝင်တဲ့အစွန်းရောက်တွေဟာဘုံးတွေတနက်တွေတုံးပြီးတော့ပြည်ထောင်နိုင်ငံကနေရာတချို့ကိုတိုက်ခိုက်ခဲ့တာကြောင့်လူ130လောက်သေဆုံးခဲ့တာဖြစ်ပါရဲ့ရှင်။တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းနဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်တို့ဒီကနေ့နေပြီးတော့မှဘရင်နောင်အဲ့ရိတ်တာအဲ့ခမဆောင်မှာတွေ့ဆုံဆွေးနွေးတယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ Facebook စာမျက်နှာမှာတက်ပုံနဲ့တကွာဖော်ပြထားပါတယ်ဒီကနေ့မိုးလွယ်ပိုင်း2နာရီကနေ4နာရီအထိ2နာရီကြာတွေ့ဆုံဆွေးနွေးကြတဲ့သတင်းကိုညနေ4နာရီခွဲကျော်မှာပို့ချုပ်မှုကြီးမင်းအောင်လာရဲ့ Facebook မှာဖော်ပြထားပါတယ်ရွေးကောက်ပွဲလွန်ကာလအတွင်းကုပြောင်းရေးနဲ့တည်ငြိမ်အေးချမ်းရေးကိစ္စရပ်တွေလွှတ်တော်နဲ့ပတ်သက်တဲ့ကိစ္စနောက်အစိုးရတည်ဖွဲ့စည်းဆိုင်ရာတွေနဲ့တနင်္ဂနွေဆိုင်ရာဖြစ်ခဲ့ရဲ့ဆေးရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းထာဝရညီညွတ်ရေးရဖို့ဆက်ပြီးတော့ဆောင်ရွက်ရမယ့်ကိစ္စတွေကိုဆွေးနွေးကြတယ်လို့ဖော်ပြထားပါတယ်ရှင
်တင်ချင်းချုပ်ကိုမကင်ပြူထွေးကကြေညာပေးခဲ့တာပါဒီညနေ့အစည်းအဝေးထုတ်လုပ်ရေးမှူးကမတ်သိငီထိုက်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Martin Curtis ဖြစ်ပါတယ် View American တန်ညနေပဲမြန်မာဘာသာအစည်းအဝေးကိုညနေ6နာရီခွဲကနေ9နာရီထိတရိုက်ထုတ်လွှင့်ပေးခဲ့တာပါနောက်9နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစည်းအဝေးတွေကိုတော့ Line 2m 24 25နဲ့ Line လာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ် View ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မရှားဖုံပါ
This program has come to you from the Voice of America, Washington.